မြန်မာနိုင်ငံရဲ့အခြေအနေသိပ်ဆိုးဝလာနေတဲ့အတွက်ကုလသမဂ္ဂလူရင်းကောင်စီကအထူးစိုးရိမ်ကြောင်းနဲ့စစ်တပ်ဘက်ကအဆုံးစွန်ဆုံးတင်းတင်းလှုပ်ဖို့ကြီးညာချက်တွေထုတ်ပြန်ပြောဆိုနေတာတည်ရည်စင်ဖြစ်နေတဲ့မြန်မာနိုင်ငံအတွက်လုံလောက်မှုမရှိတာကြောင့်ပူတီရောက်အောင်လှုပ်ဆောင်ပေးဖို့အတွက်မြန်မာအရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။လူရင်းကောင်စီရဲ့မတ်လ31ရက်နေ့ဗုဒ္ဓဟူးနေ့မြန်မာအရေးတကပိတ်ဆွေးနွေးပွဲရလဒ်ကိုကြာသပတေးနေ့မှာထုတ်ပြန်ကြေညာခဲ့တာဖြစ်ပြီးအခုထုတ်ပြန်ချက်ကအရင်ကထက်ပိုပြီးတော့အားကောင်းလာပြီမဲ့ခုထက်ပိုထီရောက်အောင်လှုပ်ဆောင်ဖို့လိုနေသေးတယ်လို့ဝေဖန်ကြတာဖြစ်ပါတယ်။အပြည့်စုံတော့ကိုဝင်းမင်းကပြောပြပေးပါမယ်
။ဟုတ်ကဲ့ဒီကုလလူရင်းကောင်စီရဲ့ကြေညာချက်ပေါ်အနာအသိခံရတဲ့အရင်အစိုးရပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုးလုံးမှုဆောင်ဖွဲ့ဝင်ဦးအောင်ကျင်းညွန်က
ရင်ထုတ်ပြန်ထားတဲ့အခြေအနေကနေစပြီးတော့တိတ်ပြီးတော့အားကောင်းတဲ့ထူးထူးထွေးထွေးတိုးတက်မှုမျိုးတော့ရှိမလာဘူးအဲလုံခြုံရေးကောင်စီအနေနဲ့ဆိုရင်လည်းသူ့အခက်အခဲတွေလည်းရှိကောင်းရှိနေမှာပေါ့ဒါပေမဲ့လူဒီလိုအခြေအနေမျိုးမှာတဆင့်နဲ့တဆင့်ရတော့ဟိုအတန်ငါပူပြီးတော့မာလာတယ်ဆိုတာမျိုးတော့ကျွန်တော်တို့ကလက်ကမ်းကြိုဆိုရမှာပါ
ဒါအပြင်တကုံတက္ကသိုလ်နိုင်ငံတကာဆက်ဆံရေးဘာသာရပ်ယူနေပြီးလက်ရှိဆန္ဒပြပွဲတွေမှာပါဝင်နေတဲ့အမီမဖော်လို့သူ generation C အဖွဲ့ဝင်သူကလည်း
အခုချိန်ဒီတော့လေဟိုတောင်းဆိုလိုက်တယ်တောင်းဆိုလိုက်တယ်ပဲဖြစ်နေတာပေါ့တော်များလည်းလူငယ်ချင်းဝေဖန်နေမြင့်တက်နေပေါ့ UN ပေါ့ဒါပေမဲ့ကျွန်တော်တို့အခုလိုချင်တာကလေဒီ UN ရဲ့ဟိုတောင်းဆိုရယ်ဆိုတာသူကဘယ်လိုပြောအမိတ်ပေးစကားပေါ့ပိုပြီးလိုချင်တာဒီစစ်ကောင်စီအစိုးရအနေနဲ့ပေါ့ဒီပြည်သူရဲ့အပေါ်မှာလူကအကြမ်းဖက်ပြင်နေမှုတွေမလုပ်ဘူးတောင်းဆိုလိုက်ပြီးနေရာမှာအမိတ်ပေးလိုက်ပြီပေါ့
ဒါပေမဲ့ကုလသမဂ္ဂဆိုင်ရာမြန်မာအသံမဲ့ကြီးဦးကျော်မိုးထွန်းကတော့အခုလိုအမိတ်ပေးတဲ့အဆင့်ဖြစ်တဲ့ resolution ကိုဆုံးဖြတ်ချက်ကျတဲ့အဆင့်မျိုးထက်စာရင်တော့ဒီကြေညာချက် statement အဆင့်ကနေပေမဲ့အားလုံးပါဝင်အောင်လုပ်ရတဲ့လူကြွေးကောင်စီရဲ့အခက်ခဲကိုအခုတော့ရှင်းပြပါမယ
် press statement ဆိုတာလည်းဟိုစာနဲ့ open ရှင်းလိုက်ရင်တော့နည်းနည်းတော့ဟို degree ပြော့တာပေါ့နော်ဒါပေမဲ့အထဲမှာပါတဲ့စာသားတွေကြည့်လိုက်တယ်ဆိုရင်တော့အရင်တစ်ခေါက်ကမပါတဲ့အချက်လက်လေးတွေတွေ့ရတယ်ခင်ဗျာ။ဘာလို့ဆိုတော့ဒီလိုမျိုး press statement ထုတ်နိုင်တာလဲဒီအဖွဲ့ဝင်နိုင်ငံအားလုံး15နိုင်ငံလုံးကသဘောတူမှာပဲထုတ်လို့ရတာရှိတယ်ဆိုတော့တချို့အစပြီးတော့ draft ထုတ်တဲ့အခါမှာဟို UK ကတော့ကျွန်တော်တို့ market နဲ့ပတ်သက်ဟိုခက် strong ဖြစ်တဲ့ language တွေတုံးနေဆိုတော့လည်းကြားမိတယ်ပေါ့နော်။ဒါနဲ့လေခုနပြောတဲ့အားလုံးသဘောတူညီမှုရဖို့အတွက်ဆိုတော့တချို့ဥစားလေးတွေ water down လောက်လာတဲ့သဘောမျိုးရှိတယ်။
တမ်မကြီးဥကျော်မိုးထွန်းကပဲဒီတစ်ခေါက်လူကြိုရေးကောင်စီညညာချက်မှာပိုအားပါလာတဲ့အချက်ကို
humanitarian access နဲ့ပတ်သက်ပြီးတော့ safe and integrated access ပေးဖို့ပါ။အဲ့လိုကြီးတော့အရေးကြီးတဲ့အချက်တွေပါလို့လဲဆိုတော့ဒီလိုမျိုးအသက်တွေဆက်မဆုံးရှုံးဖို့အတွက်ကိုပေါ့နော်။ဆိုတော့ဒီအခု displaced ဖြစ်တဲ့လူတွေလည်းတစ်ပြေးနဲ့များလာရတဲ့အကြောင်းလူကြိုရေးကောင်စီရဲ့ press statement ကတော့ရန်ကြိုဆိုပါတယ်ဒါကြောင့်ကျွန်တော်ပြည်တွင်းမှာသာမကပြည်ပမှာရှိတဲ့နိုင်ငံတွေပေါ့နော်ဟိုအင်ဂျင်ချင်းနိုင်ငံတွေအထူးသဖြင့်နေနဲ့အဲ့ဒီတက်နိုင်ကြများအကူအညီဆောင်ရွက်ပေးနိုင်ပေမဲ့
ဒါအပြင်နောက်ထပ်အရေးပါလာမှုကိုလည်းဥကြုံမထွန်းက
နောက်တစ်ခုကတော့ဒီနိုင်ငံမှာဖြစ်ပျက်နေတဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီနဲ့ဆက်လက်ပြီးတော့ closely monitor လုပ်သွားဖို့ဆိုတဲ့အချက်တည်းအထူးကြတဲ့အချက်ပဲဒါအကြောင်းရှေ့ဆက်ပြီးတော့လည်းအခုဒီ April လထဲမှာလည်းမြန်မာကိစ္စနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီကဆွေးနွေးသွားဖို့လမ်းစာတွေဆက်ရှိနေတယ်
ဒါပေမဲ့အခုလိုစောင့်ကြည့်တဲ့အဆင့်မျိုးနဲ့မြမအခြေအနေကမရတော့ဘူးလို့ကုလသမဂ္ဂစနစ်ကိုအသေးချာလေ့လာထားတဲ့ IR နိုင်ငံတကာဆက်ဆံရေးကျောင်းသားကအ
ိုးရင်ရန်နာနိုင်ငံသူ့ကိုတောင်းဆိုရပေါ့ G1 နေနဲ့လာပြီးကူညီပေးပါပေါ့ဒါပေမဲ့အဲတော့မဝင်ပေးခဲ့လို့လေဒီကိုဖီယာနန်ကဘောမှာအမဲဆက်တစ်ခုကြံခဲ့ရပေါ့ရန်နာကိုလက္ခဏာအဲရောလည်းဒီလိုပဲမြမနိုင်ငံလိုပဲပေါ့ဒီစားကူတို့စောင့်ကြည့်ရယ်ပေစိုးရင်နဲ့အလောက်နဲ့ပဲရီယန်နာမှာလူကတချို့ချင်းတချို့ချင်းနဲ့တောင်းနဲ့ချီပြီးတေဝါတန်းနဲ့ချီပြီးတေဝါခဲ့တယ်။နောက်ဆုံးဒီလူတသန်းခွဲလောက်တေဝါမှာယူဝမ်ဝင်ပြီးခဲ့တဲ့ပုံစံမျိုးဖြစ်နေရပေါ့။အခုလည်းမြန်မာနိုင်ငံကအလိုအချင်မျိုးရှိမှစိုးရင်လား။ကျွန်တော်တို့ကျင်နာအခုချိန်မှာလုံးဝ action သဘောမျိုးစောင့်ရတဲ့ဟာမျိုးလိုချင်နေဘူ
း။အခုလိုအရင်အတွေ့အကြုံဟောင်းကိုယူပြီးအခုအရေးပေါ်လိုအပ်လာမှုအတွက်ဥကျော်မိုးထွန်းကလည်း
အခုကတော့တကယ်လူတွေရဲ့အသက်ကိုကယ်တင်ဖို့အတွက်တကယ်လိုအပ်နေတဲ့အချင်းဖြစ်တဲ့အတွက်ကြောင့်လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံအနေနဲ့ဒီအချက်ကိုလေးလေးနက်နက်ထည့်သွင်းစဉ်းစားပြီးတော့အမြန်ဆုံးနဲ့အထူးအောင်ဆုံးဖြစ်တဲ့ဟို measure စီကိုဆောင်ရွက်ပေးဖို့တော့တိုက်တွန်းလိုပါတယ်
ဒီပေါ်ဥအောင်ကြီးညင်းကတော့
တကယ်အကြမ်းဖက်စစ်အုပ်စုရဲ့အနေအထားမျိုးတွေဆောင်ရွက်နေတာကိုလက်နက်မဲ့ပြည်သူတွေဒီလောက်ထိခံနေရတဲ့အခြေအနေမျိုးအထိမှာကုလသမဂ္ဂရဲ့ UN Security Council အနေနဲ့ပေါ့နော်ဟိုအတူပီလိုဟာမျိုးကိုပြည်သူတွေကတော့အဓိကတောင်းဆိုနေကြတာပေါ့ဗျာဒီအခြေအနေမျိုးမှာနိုင်ငံတကာဥပဒေအဲဗီဒီယိုအနာရီယာလည်းရှိနေတော့ဘယ်လူတွေကြော်လွှားနိုင်မလဲဒီလိုအခြေအနေမျိုးထဲမှာကျွန်တော်တို့တောင်းဆိုချင်တာကတစ်ဖက်တပ်ဖိနှိပ်နေတဲ့စစ်အုပ်စုရဲ့အခြေအနေမျိုးကိုရပ်တန့်သွားနိုင်ဖို့ အဆင်မြင့်ဆုံးတော့ဒီဆမှာပံ့ပိုးကူညီဖို့လိုပြီလို့
တန်မကြီးဥကျော်မထွန်းကလည်းဒီတစ်ခေါက်ပိုထိရောက်နိုင်ဖို့
ပြင်းလင်းပြောရင်တော့ဒီလူတွေအတွက်ကို protection လိုနေတဲ့အတွက်ကြောင့်ဘယ်လိုပုံစံနည်းနဲ့ရတာရပါတော့ကျွန်တော်ကနေပြီးတော့ဒါရမှဆိုတဲ့ဥစ္စာတော့ပြောရင်ဒါမရရင်မလုပ်ဘူးဆိုတဲ့ဥစ္စာမျိုးတော့မဖြစ်စေချင်ဘူးပေါ့နော်။ဒါကြောင့်အားလုံးကိုဖွင့်ထားတယ်။ဘလို့နီးနဲ့ရရကြည်သူတွေအသက်ဆက်လက်မဆုံးချုံးစေဖို့အတွက်ကအဓိကဖြစ်တဲ့အတွက်ကြောင့်ဒါတွေကိုဟန်တားပေးနိုင်ဖို့အမြန်ဆုံးအပြင်းထန်ဆုံးရှိတဲ့ measure စီကိုယူဖို့ဆိုတဲ့ဥစ္စာကိုတော့ကျွန်တော်အဓိကတိုက်တွန်းလိုပါတယ်ခင်ဗျာ
။တကယ်တော့ကုလလုံးကျော်ရေးကောင်စီမှာမြမအရေးတုံ့နေနေတယ်လို့ပြည်ရင်းဒီပါမှာအားမလို့အားမရဖြစ်လာနေပြီလို့သုံးသက်သူတွေကထောက်ပြနေပါတယ်ခင်ဗျာ။